အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကိုအမေရိကန်အောက်လွှတ်တော်အမတ်ဂျွန်ဘိန်နာရဲ့ဖိတ်ကြားချက်နဲ့ရောက်ရှိနေတဲ့ပြည်ထောင်စုလွှတ်တော်နာယကပြည်သူ့လွှတ်တော်ဥက္ကဋ္ဌသုရဦးရွှေမန်းကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတီးတန့်တွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုထုတ်လွှင့်ပေးပါမယ်။သုရဦးရွှေမန်းရဲ့အမေရိကန်လွှတ်တော်နဲ့ရွေးကောက်ပွဲတွေအပေါ်အမြင်သဘောထားတွေမြန်မာနိုင်ငံရွေးကောက်ပွဲနဲ့ရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုလုပ်နိုင်ခြင်းရှိမရှိဆိုတာတွေကို VOA ဌာနမှဦးတန်းလွင်ထွန်းကအခုလိုမေးမြန်းထားပါတယ်။
အခုအမေရိကန်ပြည်ထောင်စုကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌရဲ့ဖိတ်ကြားမှုနဲ့အတူရောက်ရှိလာပြီးတော့တွေ့ဆုံဆွေးနွေးပွဲတွေလုပ်ခဲ့ပြီးပါပြီလို့ကျွန်တော်သိရပါပါတယ်ခင်ဗျာ။အဲ့တော့တွေ့ဆုံပြီးသမျှအခြေအနေလေးနဲ့နောက်ထပ်အစီအစဉ်လေးအကြောင်းကိုအကြံဉာဏ်လေးရှင်းပြပါလားခင်ဗျာ
။တွေ့ဆုံမှုအခြေအနေကပထမရက်မှာ
ဟုတ်ကဲ့ခင်ဗျာ
။စနေတာမစ်မက်ကော်နဲ့တွေ့
ဟုတ်ကဲ့
။ဒါပြီးတဲ့အခါမှာနန်စီပလိုစီနဲ့တွေ့တယ်။အဲ့နောက်ပိုင်းအာရှရေးရဆန်ရလွတ်တော်မှတ်ဦးနဲ့တွေ့ပါလေ
ဟုတ်ကဲ့ခင်ဗျာအဲ့တော့အဓိကဆွေးနွေးတဲ့အကြောင်းအရာတွေကဘာတွေလဲခင်ဗျာ
အဓိကဆွေးနွေးတာကတော့မြန်မာနိုင်ငံဒီမိုကရေစီပြုပြီးပြောင်းလဲလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဥတည်ပြီးတော့ဆွေးနွေးကြတာပါပဲ
ဟုတ်ကဲ
့အဲ့ဒီနေရာမှာ2015ထွေထွေရေးကောက်ပွဲမြန်မာနိုင်ငံအတွက်အင်တာအရေးကြီးတဲ့အတွက်ဒီကိစ္စကိုဥတည်ပြီးတော့မင်းနားလေးရှိပါလေဆွေးနွေးရလေးရှိပါလေ
ဟုတ်ကဲ့အဲ့တော့အဓိကကတော့တို့အခုလာမဲ့နိုဝင်ဘာလအတွင်းမှာကျင်းပမယ်လို့ကြေညာထားတဲ့ရက်တော်အတိအကျမသိရသေးဘူးနော်အဲ့ဒီကိစ္စကိုတို့တော်တော်လေးစိတ်ဝင်စားဖြစ်နေကြတော့ပေါ့အဲ့တော့တို့စိတ်ဝင်စားရတယ်ဆိုတဲ့အဓိကအချက်ကပါလေခင်ဗျဒီရွေးကောက်ပွဲတွေတရားမျှတတဖြစ်လာဖို့လားပြည်ပြင်ပြောင်းလဲရေးတွေဥပမာအဖြစ်ပေါ့နော်လွှတ်တော်ထဲမှာပြည်ပြင်ပြောင်းလဲရေးတွေအခြေခံဥပဒေဆိုင်ရာပြည်ပြင်ပြောင်းလဲရေးတွေကဒီရွေးကောက်ပွဲမတိုင်ခင်ဖြစ်လာပါမလားဆိုတဲ့စိုးရိမ်ချက်တွေရောပေါ်ပြတာမျိုးရှိသလားခင်ဗျ။
တကယ်တကယ်တမ်းကျတော့မေးခွန်းနေပါပဲ
။ဟုတ်ကဲ့
။မေးခွန်းနေပါပဲ။အဲဒီတော့2015ရွေးကောက်ပွဲအမှန်တကယ်ဖြစ်ဖို့လိုတယ်။ဖြစ်တဲ့နေရာမှာလည်းအချိန်တတ်မှတ်ထားတဲ့အချိန်မျိုးဖြစ်ဖို့လိုတယ်။ဒီလိုဖြစ်လာတဲ့အခါမှာလည်းလွတ်လပ်ပြီးတရားမျှတတဲ့ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲတစ်ခုဖြစ်စေခြင်းတဲ့သဘောရှိပါတယ်။အဲဒီအတွက်လည်းမိမိတို့နိုင်ငံမှာတက်ဆိုင်တဲ့အဖွဲ့အစည်းနဲ့တောင်ရှိတဲ့အဖွဲ့အစည်းများဟာတက်မှတ်ကာလအတွင်းမှာရွေးကောက်ပွဲကိုတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်ရမယ်။ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲတစ်ခုဖြစ်ရမယ်။အဲ့တော့လိုအပ်တဲ့ကိစ္စတွေဆောင်ရွက်လို့ရှိပါတယ
်။ဟုတ်ကဲ့။အဲ့တော့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိစ္စမြန်မာနိုင်ငံရဲ့လွှတ်တော်ရေးရာကိစ္စတွေကိုမေးခင်မှာဥက္ကဋ္ဌကြီးကလည်းအခုအမေရိကန်ကိုလာပြီးတော့အမေရိကန်မှာရှိတဲ့လွှတ်တော်နဲ့အမေရိကန်ရဲ့နိုင်ငံရေးအခြေအနေကိုလေ့လာရဲဆိုတော့အခုအမေရိကန်ပြည်ထောင်စုမှာကဒီအောက်လွှတ်တော်အထက်လွှတ်တော်နှစ်ရာစလုံးမှာ Republican Party အတိုက်ခံပါတီကြီးစိုးနေပါတယ်။အဲတော့ Democratic အစိုးရ Obama အစိုးရနဲ့ဆက်ဆံရေးမှာတာမန်ဒီလိုချိန်ခွင်ရှာညှိရယ်ဆိုတဲ့အနေထားတဲ့ပို့ပြီးတော့တချို့ကိစ္စလေးမှာခက်ခဲခဲနဲ့ပြဿနာလေးကြုံရတယ်ဆိုတာမျိုးလေးတွေကြားနေရပါတယ်တွေ့နေရပါတယ်။ဥပဒေတစ်ခုကိုပြဋ္ဌာန်းဖို့အရေးအစိုးရရဲ့လှုပ်ချင်တဲ့အလုပ်တစ်ခုခုကိုဘဏ္ဍာရေးဆိုင်ရာမှာပဲဖြစ်ဖြစ်လွှတ်တော်ကနေပြီးတော့ပိတ်ပင်ထားတာအတိမပြုတ်ပေးတယ်ဒီလိုကိစ္စမျိုးလေးတွေကြားနေရတော့အဲ့ဒီအနေထားတွေအပေါ်ဥက္ကဋ္ဌကြီးဘယ်လိုသုံးသပ်ပါသလဲခင်ဗျာ
ဒါနဲ့ပတ်သက်လို့သူတို့နိုင်ငံရဲ့ကိစ္စဖြစ်ပါတယ်ထွေထူးသုံးသပ်ပြောစရာမရှိပါဘူး
ဟိုဒီနေရာမှာဒါဒီမိုကရေစီလုပ်ငန်းစဉ်တစ်ခုရဲ့ဒီမိုကရေစီရဲ့လုပ်ပုံလုပ်နည်းတစ်ခုရဲ့ပိုတဲ့အခြေအနေလို့မြင်သလားဒါမှမဟုတ်လို့ရှိရင်အစိုးရအဖွဲ့တစ်ခုရဲ့လုပ်ငန်းစဉ်တွေမှာအနှောက်အယှက်ဖြစ်စရာလေးတွေအဖြစ်မြင်ရလားခင်ဗ
ျဒီမိုကရေစီရဲ့လုပ်ငန်းစဉ်တွေကအကျုံတွေ့နေရတဲ့ကိစ္စတွေပဲဖြစ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့တော့ねကျွန်တော်ဆက်ဆက်ပြီးမေးချင်တာကတော့မြန်မာနိုင်ငံရဲ့ပထမဦးဆုံးအကြိမ်ရွေးကောက်တင်မြှောက်ခံရတဲ့ဒီလွတ်တော်အနည်းနဲ့ပေါ့နော်ဒါ2011ခုနှစ်ထဲကစခဲ့တာပါဆိုတော့အခုလာမယ့်တိတ်မကြခင်အတွင်းမှာလွတ်တော်သက်တမ်းကုန်သွားတော့မယ်အဲ့တော့ဒီလွတ်တော်သက်တမ်းကာလတလျှောက်မှာဒီလွတ်တော်ဟာအောင်မြင်တဲ့လွတ်တော်တစ်ခုလို့ဥက္ကဋ္ဌကြီးကိုယ်တိုင်ယူဆပါသလားခင်ဗျဘယ်အချက်ဟာအောင်မြင်ဆုံးလို့ယူဆပါသလဲ
လွတ်တော်မြားဖွဲ့စည်းပြီးနောက်ပိုင်းမှာလွတ်တော်ရဲ့မြားရဲ့လုပ်ငန်းဆောင်ခဲ့ကြပါတယ်အဲလိုဆောင်တဲ့နေရာမှာတချို့ကိစ္စတွေကတော့လွတ်တော်မှာရှိတဲ့တာဝန်နဲ့လုပ်ပိုင်ခွင့်အရာဆောင်တဲ့နေရာမှာတရားဥပဒေလက်ခံနားလည်ပေးခြင်းမရှိတဲ့ကိစ္စများဟာအောင်မြင်မှုမရှိသေးတဲ့ကိစ္စများဖြစ်ပါတယ်တနည်းအားဖြင့်ပြောမယ်ဆိုရင်မိမိရဲ့လုပ်ငန်းတာဝန်ကိုဥဒေနဲ့အညီလှုပ်ဆောင်တဲ့နေရာမှာအလုံးနားလည်လက်ခံဆောင်ဖို့လိုပါတယ် သူကရင်ကျင်သားမရှိသေးတဲ့မြန်မာနိုင်ငံမှာတော့လွှတ်တော်ကမိမိတို့ရဲ့တောင်းနဲ့လုပ်ပိုင်ခွင့်များကိုဥပဒေနဲ့အညီလုပ်တဲ့အခါမှာဒီဟာတွေလိုက်နာဖို့ပူအောင်ဆောင်ဖို့တချို့အိစာလီလီမှာနှောင့်နှေးမှုရှိနေပါတယ်ဒါမလို့လွှတ်တော်ကပြည့်ပြည့်စုံနဲ့အောင်မြင်မှုရအောင်လုပ်နိုင်တဲ့လွှတ်တော်မဟုတ်သေးဘူးလို့ယူဆပါတယ်သူကရင်အတွေ့အကြုံနဲ့အရေးချင်းဖြည့်ဆည်းနေတဲ့လွှတ်တော်တရားအနေနဲ့ဒီနေ့ဒီချိန်ထိလုပ်တဲ့ကိစ္စနဲ့ပတ်သက်လို့အတော်တော့ခင်ရောက်ခဲ့ပါပြီ
ဟုတ်ကဲ့အဲ့တော့လွှတ်တော်ကနေပြီးတော့ဥပဒေပြဋ္ဌာန်းပြီးတော့ဆောင်ရွက်လိုက်တဲ့ကိစ္စတွေမှာအာဏာပိုင်တွေဘက်ကအကောင့်ထဲပေါ်ပြီးတာအားနေတယ်လို့ဆိုလိုတာပါခင်ဗျာဥပမာအဖြစ်တိတိကျကျဥပမာလေးတစ်ခုလောက်ပေးလို့ရနိုင်မှာခင်ဗျာဘယ်လိုအကြောင်းအရာမျိုးလေးတွေလဲဆိုတာပေါ့
တော်တော်များများရှိပါတယ်လွှတ်တော်ကဥပဒေပြဋ္ဌာန်းတဲ့နေရာမှာနိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားကိုဖြစ်ထွန်းစေတဲ့ဥပဒေများပြဋ္ဌာန်းကြရတယ်အဲ့လိုပြဋ္ဌာန်းတဲ့နေရာမှာလည်းဒီဥပဒေကတရားမျှတပြီးနိုင်ငံသားများလိုက်နာနိုင်တဲ့ဥပဒေဖြစ်ရမယ်ဒီဥပဒေကိုလိုက်နာအကောင့်ထဲပေါ်ဖို့ကလိုက်နာအကောင့်ထဲပေါ်အောင်ဆောင်ရွက်ပြီးဖို့ကသက်ဆိုင်အစိုးရအဖွဲ့နဲ့သက်ဆိုင်အဖွဲ့စည်းမြန်မာတာဝန်ရှိတယ်။ဒါကြောင့်ပြဋ္ဌာန်းလိုက်တဲ့ဥပဒေများကိုပြဋ္ဌာန်းချက်နဲ့အညီလိုက်နာဆောင်ရွက်ခြင်းမရှိကြဘူးဆိုရင်သက်ဆိုင်ဌာနနဲ့သက်ဆိုင်သူမြန်မာတာဝန်ရှိတယ်
။ဟုတ်ကဲ့
ဒီဘက်ကိုပြန်ပြီးချက်ချင်းတုံ့တက်မယ်ဆိုရင်ဘီယူအနေနဲ့လည်းမြန်မာနိုင်ငံအခြေအနေကိုလိလာနိုင်တဲ့သူဖြစ်တဲ့အတွက်ဒီကြမ်းမိမိနေတော့သူကြဆိုအကြံပြုတုံ့ပြန်တုံ့သက်ချက်ပေးကြမရှိပါဘူး
။ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ရဲ့တုံ့သက်ချက်ပေါ့နော်အထူးသဖြင့်လဲစောပိုင်းကမိခဲ့တဲ့မိကွန်းနဲ့နည်းနည်းဆက်ဆက်ပါတယ်။အမေရိကန်ပြည်ထောင်စုမှာဆိုလို့ရှိရင်အစိုးရကဒီမိုကရက်တစ်အစိုးရလွှတ်တော်မှာကြီးစိုးနေတာကအတိုက်ခံ Republican Party တွေကကြီးစိုးနေတယ်။အဲ့တော့ဒီပါတီကြီးနှစ်ခုရဲ့အကျိုးစီးပွားခြင်းအနှဲငယ်ကွဲပြားမှုရှိနေတော့တစ်ဖက်နဲ့တစ်ဖက်တိုက်ခံပိုကြီးတာပါ။အဲဒါတိတ်ပြီးတော့မဆန်းဘူးပေါ့လေ။ဒါပေမဲ့မြန်မာနိုင်ငံမှာကတော့လွတ်တော်ထဲမှာလည်းပုဂ္ဂထာကြီးတို့ရဲ့ဒီခိုင်ဖြိုးအစိုးရကအများစုအဖွဲ့ဝင်တွေပါအလားတူပဲအစိုးရဆိုလို့ရှိရင်လည်းတမန်တော်ဦးသိန်းစိန်အစိုးရဟာဒီခိုင်ဖြိုးအစိုးရပါအဲ့တော့ဒီလိုပါတီကြီးတစ်ခုတည်းရဲ့လွတ်တော်နဲ့ပါတီကြီးတစ်ခုတည်းရဲ့ဒီအစိုးရကြားထဲမှာအစိုးရအုပ်ထာကြီးပြောတဲ့နားလည်မှုလွဲရလေးတွေဆိုတာကဘာကိုအခြေခံပါသလဲခင်ဗျဟု
တ်နားလည်မှုလွဲတယ်လို့အဓိပ္ပာယ်မသက်အောင်ပါဟု
တ်ကဲ့
လွတ်တော်ကပြတ်ထန်းလိုက်တဲ့ဥတွေဟာနိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားဖြစ်ရမယ်။အဲတနည်းအားဖြင့်ပြောမယ်ဆိုနိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားကိုကာကွယ်စောင့်ရှောက်တဲ့ဥတွေများဖြစ်ရမယ်။ဒီဥတွေများဟာတရားမျှတပြီးအများပြည်သူများလိုက်နာနိုင်တဲ့ဥတွေများဖြစ်ရမယ်။ဒီလိုထွက်ပေါ်လာတဲ့ဥတွေကိုသက်ဆိုင်တောင်းရှိတဲ့အစိုးရအဖွဲ့အစည်းများကဒီဥတွေများကိုလိုက်နာအောင်ကိုယ်ကိုယ်တိုင်ကိုကျန်တဲ့လူများလိုက်နာအောင်ကြည့်ကြဖို့လိုပါအဲ့တိုင်းပဲလိုက်နိုင်တဲ့လူများလည်းလိုက်နိုင်ကြမှာအဲ့လိုမှမလိုက်နိုင်ဘူးဆိုရင်ဒီဥရေဟာအသက်ဝင်လှုပ်ရှားပြည်သူ့အကျိုးပြုနိုင်တဲ့အနေအထားမျိုးမရပါဘူးတနည်းအားဖြင့်ပြောမယ်ဆိုတော့တရားဥပဒေစိုးမမရှိဘူးဆိုတဲ့အထိပဲရောက်သွားနိုင်ပါဟုတ်ကဲ့ဒါမှမဟုတ်ခုနမေကွန်းရဲ့ဆာမန်မိထားတာရှိပါတယ်ဟုတ်ကဲ့အမေရိကန်နိုင်ငံမှာတော့ပါတီနှစ်ခုကြားအကျိုးစီးပွားရေးမတူလို့ဆိုတဲ့စကားအခြေခံမိသွားပါတယ်မြန်မာနိုင်ငံမှာတော့တပါတီတွေကဖြစ်လာတဲ့အစိုးရတပါတီတွေကကြံရှိနေရတဲ့လွတ်တော်ကိုလေများဟာဘာကြောင့်ဒီလိုဖြစ်ရလဲဆိုတော့မေးတယ်လို့ယူဆပါတယ
်ဟုတ်ပါတယ်
အဲ့တော့လွတ်တော်ရဲ့သဘောပြောမယ်ဆိုရင်နိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားကိုပေါ်ဆောင်ပေးနိုင်တဲ့ဥပဒေမျိုးကိုပဲလွတ်တော်ကပြဋ္ဌာန်းပေးလေရှိပါတယ်အဲ့ဒီနေ့တွေပဲလွတ်တော်ရဲ့မူဝါဒမှာပါရှိလဲဆိုရင်ပါဒီဆွဲဝါဒဆွဲဒေတာဆွဲလူမျိုးဆွဲကိုးကွယ်တဲ့အယူအဆတွေမထားရှိပဲနဲ့နိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားဆိုရင်အားလုံးပူးပေါင်းပါဝင်ဆောင်ရမယ်ဆိုတာလွှတ်တော်ရဲ့မူဝါဒပါဟုတ်ကဲ
့
လွှတ်တော်ရဲ့မူဝါဒကိုလွှတ်တော်အတွင်းမှာရှိကြတဲ့လွှတ်တော်ကိုလည်းများမြေတိပါတီကမစုပိုင်းတဲ့လွှတ်တော်ကိုလည်းများအားလုံးနားလည်လက်ခံထားတဲ့ကိစ္စဖြစ်ပါတယ
်ဟု
တ်ကဲ့ဒါမှမဟုတ်လွှတ်တော်ထဲမှာရှိတဲ့ပြည်ထောင်စုတန်ခိုင်တဲ့ဖွံ့ဖြိုးပါတီများသည်နိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားဖြစ်ထွန်းစေသောဥပဒေများကိုပဲပြဋ္ဌာန်းမှဖြစ်ပါတယ်။အကိုကနေရွေးချယ်ပေးထားတဲ့ကိုဆိုးရမလို့ခုနကိစ္စမျိုးကိုမျက်ကွယ်ပြုဆောင်မှာမဟုတ်ပါဘူး။
ဟုတ်ကဲ့။အဲ့တော့ဟိုလွှတ်တော်ရဲ့ ဥပဒေတွေပြဋ္ဌာန်းချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာအားနည်းတယ်ဆိုတဲ့အချက်ဟာဒါနိုင်ငံမှာတချင်ကအမြင့်အတွေ့အချင်းကြာနေခဲ့တဲ့ဒီအုပ်ချုပ်ရေးရန်တရားမှာပြုတင်ပြောင်းလဲမှုအပိုင်းအားနည်းနေတဲ့အချက်လို့ရောယူဆပါလားခင်ဗျာ
တစ်စိတ်တစ်ပိုင်းပါပါတယ
်ဟုတ်ကဲ့
လက်တွေ့ဆောင်ရွက်နိုင်တဲ့ကိစ္စများလည်းဆောင်ရွက်မယ်ဆိုရင်ခုနအားနည်းချက်တွေပြပြောက်သွားနိုင်မှာ
တို့လှူတော်တစ်ခုရဲ့တက်တန်းမှာအောင်မြင်မှုတွေကိုပြောကြမယ်ဆိုလို့ရှိရင်လူအများရဲ့မျောလင်းချက်တွေကိုဘယ်လောက်ဆောင်ကျင်းပေးနိုင်မလဲဆိုတဲ့ပုံမှာလည်းတော်တော်လေးမူတည်မယ်လို့ကျွန်တော်ယူဆပါတယ်အထူးသဖြင့်ဒီအများပြည်သူကရွေးကောက်တင်မြှောက်လိုက်တဲ့လွတ်တော်ထဲမှာဒီအတိုက်ခံပါတီအတိုက်ခံနေဖြစ်တဲ့ဒေါအောင်ဆန်းစုကြည်တွေရဲ့ NLD တွေအဖွဲ့တွေမျိုးသားဒီမိုကရေစီအဖွဲ့ဝင်ရောက်လာခဲ့တဲ့အချိန်နောက်ပိုင်းမှာအများပြည်သူမျောလင်းတာကတော့လွတ်တော်တွင်ကနေပြီးတော့လှုပ်ပေးနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြုရင်ပြောင်းလဲကိစ္စတွေပါအဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြုရင်ပြောင်းလဲရေးကိစ္စတွေဥပမာအဖြစ်ပုံမှန်436ပြုရင်ပြောင်းလဲရေးကိစ္စဒါမှမဟုတ်လို့ရှိရင်အသေးစိတ်ကိစ္စဆိုလို့ရှိရင်59စာလုံးနိုင်ငံတော်သမ္မတရွေးချယ်အကြီးအကဲရွေးချယ်ကိစ္စမှာကန့်သတ်ထားတဲ့ကိစ္စတွေဖြစ်ဖြောက်ပြီးကိစ္စဒါမှမဟုတ်လို့ရှိရင်လည်းအများနိုင်ငံတကာကနေဝေဖန်နေကြတဲ့တွတ်တော်တွေမှာစစ်သားစစ်တပ်ကနေပြီးတော့တပ်မတော်ကနေ25ရာခိုင်နှုန်းပါဝင်နေတဲ့ကိစ္စမျိုးတွေဒါတွေဟာတဖြည်းဖြည်းပြေသွားဖို့တော့အခုလက်ရှိတွတ်တော်ရဲ့တက်တန်းကာလမှာပြည့်ပြည့်နိုင်မှုအခြေအနေမမြင်ရသေးဘူးလို့ယူဆပါတယ်အဲ့တော့ဒီဟာနဲ့တိုက်တာတယ်ဆိုလို့ရှိရင်တို့တော်ရဲ့အောင်မြင်မှုကိုဘယ်လိုသုံးသပ်လို့ရနိုင်မလဲခင်ဗျာ
အပိုင်းနှစ်ပိုင်းခွဲမြင်ဖို့လိုပါတယ်လွတ်တော်ကဥပဒေပြည်တောင်းအပိုင်းဖြစ်ပါတယ်အဲ့ဒီနည်းတွေပဲအဓိကကြတဲ့အပြန်လန်ထိန်းချုပ်ခြင်းကိစ္စနှစ်ခုဖြစ်ပါတယ်ဥပဒေပြည်တောင်းအပိုင်းအပြန်လန်ထိန်းချုပ်မှုအပိုင်းဒီပါမန်ဒီနေ့တည်ဆဲဥပဒေနဲ့ဆိုင်ပါတယ်တည်ဆဲဥပဒေများကိုလွတ်တော်အနေနဲ့ဒီနေ့စုစုပေါင်း159ခုသောဥပဒေများကိုတချို့ပယ်ဖြတ်တယ်တချို့ပြင်ဆင်တယ်တချို့အစ်စ်ပြန်ထမ်းတယ်ဒါကြောင့်တာမန်ဥပဒေများကိုလွတ်တော်အနေနဲ့ပြဋ္ဌာန်းခြင်းကိစ္စနဲ့ထိန်းချုပ်ရေးကိစ္စမှာလွတ်တော်အနေနဲ့တော်တော်များများရာခိုင်နှုန်းတော်တော်များများဆောင်နိုင်ခဲ့ပါတယ်ဟုတ်ကဲ့သူကလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပိုင်းမှာကတော့လွတ်တော်ကကြိုးစားဆောင်ရတာပဲရှိပဲ။ဒါကြောင့်လဲဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေဆိုတာကတာမန်ဥပဒေမဟုတ်ပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ခြင်းလဲဆိုရင်ပြင်ဆင်ခွင့်ပြုထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ဆိုတာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်အခန်းစနစ်ထဲမှာပါပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ခြင်းလဲဆိုရင်အဲ့ဒီအခန်းစနစ်အတိုင်းလာဆောင်ရမှာဖြစ်ပါတယ်ဒီလိုအခန်းစနစ်ရဆောင်တဲ့အခါမှာလွတ်တော်အတွင်းမှာရှိတဲ့လွတ်တော်ကိုယ်စားများရဲ့အပိုင်းကတော့တော်တော်လေးကြိုးစားပန်းစားဆောင်ရွက်နေတယ်ဆိုတာကိုလိလာတဲ့လူများသိရှိနိုင်မှာဖြစ်ပါတယ်သူရရင်ပြင်ဆင်ပြောင်းလဲမှုရရှိအပိုင်းကတော့အခုလိုအခြေအနေဟာဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်များအရဆောင်ရွက်နေတယ်ဆိုတာကတော့သတိပြုရင်အားလုံးတွေ့ရှိမှာဖြစ်ပါတယ်။တုံနည်းတူစာပဲတက်မလို့သားများပါမှုပန်းရတယ်ဒီလိုပါပဲ။ဒါရောမလို့လွတ်တော်အနေနဲ့ပြောမယ်ဆိုရင်မိမိတို့တက်တန်းအတွေ့အကြုံနှုတ်တယ်ဆိုတော့လေမိမိတို့လွတ်တော်ကိုလည်းများရဲ့ကြိုးပမ်းအထောက်မှုစေနာထားရှိမှုများကြောင့်ထိုက်တဲ့အောင်မြင်မှုပြောမယ်ဆိုရင်တက်တန်းနှုတ်တော်လေတော်တော်လေးကိုအောင်မြင်စွာဆောင်နိုင်တယ်လွတ်တော်လူပြောလို့ရပါတယ်။တော်ရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပိုင်းမှာတော့အလုံးတိကျတဲ့အတိုင်းပဲဒီဟာဒီအခက်အခဲတွေကြုံလာဖို့စူးစမ်းဆောင်ရွက်နေလို့ဒီလိုပဲပြောချင်ပါတယ
်။ဒါကတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းတည်သက်တွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းနားဆင်ခဲ့ရတာပါ။